တရုတ်နိုင်ငံရဲ့ကုန်ထုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်နိုင်ငံဘက်ကအခွန်စည်းကြမ်းမှုအသစ်တွေချမှတ်လိုက်တာကြောင့်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေကိုတရုတ်ဘက်ကဖျက်သိမ်းလိုက်ပါတယ်။ကုန်သွယ်ရေးဆွေးနွေးပွဲအတွက်လာမယ့်သတင်းမှအတွင်းဝါရှင်တန်ကတရုတ်ဒုဝန်ကြီးချုပ်ယူဟီလာရောက်မဲ့အစီအစဉ်ပြက်ပြဲသွားပြီလို့ The Wall Street Journal ကဆိုပါတယ်။ဒုဝန်ကြီးချုပ်ရဲ့ခီးစဉ်မတိုင်ခင်လာရောက်မဲ့ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းလိုက်တာပါ။အင်ပီရိုအဆင့်မြင့်အရာရှိတယောက်ကတော့တရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲ80ကျင်းပနိုင်မယ့်နေလန်းတွေရှိမယ်ဆိုတာယုံကြည်ပါတယ်လို့တောက်ကြနေအစောပိုင်းမှာပြောပါတယ်။ညပေါ်နေတဲ့ကုန်သွယ်ရေးကိစ္စကို80ဆောင်ရနိုင်ဖို့တရုတ်တို့ကအတိတ်ပဲရှိတဲ့နီလန်တွေနဲ့ဆွေးနွေးရေးစကားဝိုင်းကိုလာမရမယ်လို့တာဝန်ရှိသူတူကသတင်းထုတ်တွေကိုအင်ဂျီရောမှာပြောဆိုခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ဘက်ကလည်းအဲ့ဒီသဘောထားတိုင်းရှိပါတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။တရုတ်ကုန်ပစ္စည်းတွေကိုအခွန်စည်းကြမှုအသစ်တွေချမှတ်လိုက်ခြင်းအပြင်အမေရိကန်အတွက်အကျိုးရှိတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဖြစ်လာဖို့တရုတ်ကိုတွန်းအားပေးရာရောက်စေမယ်လို့သမ္မတထရမ့်အစိုးရဘက်ကပြောဆိုထားတာပါ။အမေရိကန်တို့ရဲ့ညံ့တာပစ္စည်းမိုဘိုင်းခွင့်တွေကိုတိထက်ကောင်းမွန်တဲ့နည်းနဲ့အကောက်အွယ်ပေးဖို့အပြင်အွန်လိုင်းကနေဖောက်ထွင်းခိုးယူတဲ့ကိစ္စကိုလည်းအဆုံးသတ်ဖို့တရုတ်နိုင်ငံကိုအမေရိကန်ဘက်ကတောင်းဆိုထားတာပါ။